อินโดนีเซียနိုင်ငံအခြေကိုဇွန်လ၄ရက်တောက်ချန်နေ့ထုတ်ကလေးနဲ့ရောက်လာတဲ့ရိုဟင်ဂျာရှစ်ဆက်တအုပ်အတွက်အင်ကာနီမှာအစာအသောက်တောက်ရည်နဲ့စီဝါရီဆက်လက်ထောက်ပံ့နေကြောင်းနိုင်ငံတကာရွှေ့ပြောင်းအခြေချမှုဆိုင်ရာအဖွဲ့ IOM ကပြောပါတယ်အမျိုးသမီးနဲ့ကလေးငယ်ညစုပါတဲ့ရိုဟင်ဂျာရီကိုအခြေတာဝန်ရှိသူတွေကကိုဗစ်-19ဆက်ဆက်ပြီးကိုဗစ်-19ကာကွယ်ဆေးလဲထိုးနှံပေးပြီးဖြစ်ကြောင်း IOM ပြောကွင်းရာပေါ်ဒီလန်ကအင်ကာနီဂျီနီဗာကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောပါတယ်
Indonesia has not deported Rohingya
၂၀၁၉ခုနှစ်ကနေစလို့အင်ဒိုနီးရှားကိုရိုဟင်ဂျာတွေဆက်တင်ရောက်ရှိလာပြီးချိန်ကတည်းကလက်ရှိအချိန်ထိရိုဟင်ဂျာထောင်ချီလက်ခံထားတဲ့အင်ဒိုနီးရှားအစိုးရအနေနဲ့တဝူးတယောက်ကိုမှထားနေပြန်ပို့ခဲ့တာမရှိဘူးလို့လဲ IOM ပြောခွင့်ရပေါ်ဒီလန်ကသတင်းထောက်တဝူးရဲ့အမေကိုဖြေပါတယ်။မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပါဘူး။ဒီဒုက္ခသည်တွေကိုပြန်လည်လက်ခံဖို ရမရစွန့်စားပြီးထွက်ပြေးလာကြရတဲ့ရိုဟင်ဂျာတွေနဲ့တခြားသူတွေအတွက်ဘေးကင်းလုံခြုံပြီးဆက်နက်ရိတ်ခါနဲ့စေဝါရရှိရေးဒေသရင်းနိုင်ငံတွေကအစိုးရတွေနဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာယုံကဆွေးနွေးဆောင်ရွက်ထားကြောင်းလဲ UNHCR ပြောခွင့်ရဘာဘာဘလော့ကပြောပါတယ်။ပြီးခဲ့တဲ့သတင်းဘက်ကုန်ပိုင်းကအင်ဒိုနီးရှားနိုင်ငံအချင်းမှာကဲတင်ခဲ့ရတဲ့ရိုဟင်ဂျာတွေဘေးကင်းလုံခြုံမှုရှိနေတယ်လို့လည်းသူကပြောပါတယ်ရှင်။